စီးပွားရေးလုပ်ငန်းကြီးတွေရဲ့ကွန်ပျူတာစနစ်တွေကိုတိုက်ခိုက်ပြီးဒေါ်လာတန်းချီငွေညှစ်တာတွေအပါအဝင်အမေရိကန်ကုမ္ပဏီတွေနဲ့အစိုးရဌာနတွေကိုရုရှားအစိုးရရုရှားဟက်ကာတွေကစိုက်ပါတိုက်ခိုက်မှုလုပ်တယ်လို့အမေရိကန်အစိုးရရဲ့ပြောဆိုချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကပြင်းပြင်းထန်ထန်ညှင်းဆိုပါတယ်။ဒီဆူဆွဲချက်ဟာအတိတ်ပဲမရှိဘူးလို့ရုရှားသမ္မတက NBC News နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လက်မဲ့ဗုဒ္ဓဟူးနေ့တွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲရုရှားသမ္မတကအခုလိုပြောဆိုတာလည်းဖြစ်ပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ရဲ့ဆွေးနွေးမှုမှာတော့အင်တာနက်ဆိုက်ဘာတိုက်ခိုက်မှုကိစ္စတွေကလည်းအချက်အလက်ဆွေးနွေးရမယ်အဓိကအကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြတာပါ။အကြောင်းအရာပေါင်းစုံနဲ့ရုရှားကိုဆွတ်ဆွဲနေကြတယ်လို့သမ္မတပူတင်ကပြောပါတယ်။ရွေးကောက်ပွဲကြားဝင်နှောက်ယှက်မှုဆိုက်ဘာတိုက်ခိုက်မှုနဲ့တခြားဆွတ်ဆွဲချက်တွေလည်းရှိကြောင်းတသက်အထောက်ထားလည်းမပြဘူးလို့ထောက်ပြပြီးအခြေအမြစ်မရှိတဲ့ဆွတ်ဆွဲချက်တွေပါလို့ရုရှားသမ္မတကပြောတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းမှာပဲအမေရိကန်သမ္မတဘိုင်ဒန်ကရုရှားတန်တမန်ဆယ်ဦးကိုနိုင်ငံတွင်းကနှင်ထုတ်ခဲ့ပါတယ်။ဒါ့အပြင်ဆိုလာဝင်းစ်သတင်းချက်လက်နည်းပညာကုမ္ပဏီအင်တာနက်ဖောက်ထွင်းခံရမှုမှာပတ်သက်တဲ့ရုရှားအစိုးရထောက်လှမ်းရေးအေဂျင်စီတွေကိုစိုက်ဘာအင်တာနက်ဆိုင်ရာအစီအစဉ်တွေပံ့ပိုးပေးတဲ့ရုရှားနည်းပညာကုမ္ပဏီ6ခုကိုလည်းအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။